ကုလသမဂ္ဂအတွင်းမှုချုပ်ကိုဖီအနန်ကအီရာအနာရှင်အောင်စတိုင်ဟူစိန်အစိုးရအနေနဲ့တရားဥပဒေမဲ့ရင်းနှီးတင်ဖို့ရောင်းချပြီးအမေရိကန်ဒေါ်လာဘီလီယံအမြောက်အများရခဲ့တဲ့ကိစ္စမှာအမေရိကန်အစိုးရနဲ့ဗြိတိန်နိုင်ငံတွေကလစ်လျူရှုခဲ့တယ်လို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးဗြိတိန်အစိုးရကပယ်ချလိုက်ပါတယ်။ဗြိတိန်နိုင်ငံသားဝန်ကြီးဂျက်စထရောကအီရာနိုင်ငံအပေါ်ပိတ်ဆို့အရေးယူဖို့အတွက်သူတို့ဗြိတိန်နိုင်ငံကအစဉ်တစိုက်ဦးဆောင်ကြိုးပမ်းခဲ့တယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကိုဖီအနန်ကဆရာဟူစိန်အစိုးရဟာတူရကီနဲ့ဂျော်ဒန်နိုင်ငံတွေကတဆင့်ရင်းနှီးတင်ဖို့ရောင်းချရာကနေဥပဒေမဲ့ဝင်ငွေအများစုရရှိခဲ့တဲ့အကြောင်းကိုအမေရိကန်နဲ့ဗြိတိန်နိုင်ငံတွေသိရှိနိုင်ပါတယ်။ဒါပေမဲ့အဲ့ဒီတူရကီနဲ့ဂျော်ဒန်နိုင်ငံဟာသူတို့ရဲ့မဟာမိတ်နိုင်ငံတွေဖြစ်တဲ့အတွက်မျက်စိမှိတ်ပြီးမမြင်ကျင်ဟန်ဆောင်ရွက်ကြတယ်လို့ကော်ဖီအနန်ကပြောခဲ့ပါတယ်။ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးကအဲ့ဒီလိုဗြိတိန်နိုင်ငံကမတိကျိုးခြင်းပြုခဲ့တဲ့ဆိုတာတိကျမှန်ကန်မှုမရှိပါဘူးလို့ပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့အဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဆွဆွဲမှုနဲ့ပတ်သက်ပြီးအခုအချိန်ထိတုံ့ပြန်ခြင်းမရှိသေးပါဘူး။